ယုံမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။တက်တည်မင်္ဂလာဖျာဖျာနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို argan.yoma.org website နဲ့ argan.yoma facebook page တို့ကနေဝင်ရောက်နားဆင်နိုင်မှာလည်းဖြစ်ပါတယ်။ကျွန်တော်ကတော့စက်ဝေရနိုင်မှာဒီကနေ့အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ။အာရဂန်ယိုမာကရရှိထားတဲ့ဒီတစ်ပတ်သတင်းတွေထဲမှာတော့ဘူးတီတောင်မြို့နယ်ဂူတာပြင်ကျေးရွာမှာနေအိမ်86လုံးစောက်ပေးသွားမှာဖြစ်ပါတယ်။ဒုက္ခသည်ငယ်ဆေးရေးစခန်းကန့်ကိုပိတ်သိမ်းပြီးပါကလွတ်လပ်စွာသွားလာခွင့်ကိုရရှိဖို့စစ်တွေမြို့ကတက်ကယ်ပြင်ဒုက္ခသည်စခန်းမှာနေထိုင်သူတွေကလိုလားနေကြပါတယ်။ဒီသတင်းတွေနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လက်ပတဲ့လူနေထိုင်မှုဘဝရုပ်ပုံလွှာတွေကိုတင်ဆက်ထားတဲ့တဲ့ဆောင်ပါအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသဘူးတီတောင်မြို့နယ်ကူတာပြင်ကျေးရွာမှာ UNHCR ရဲ့အကူအညီနဲ့နေအိမ်86လုံးစောက်ပေးသွားမိဖြစ်ကြောင်းဘူးတီတောင်မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေသိရပါတယ်။ပြီးခဲ့တဲ့2019ခုနှစ် ARSA အကြမ်းဖက်မှုဖြစ်စဉ်မှာတပ်ဖက်နိုင်ငံကိုတင်းရှောင်သွားသူများမဟုတ်ဘဲအဲ့ဒီကျေးရွာအတွင်ကြံရစ်ခဲ့ပြီးနေမီလောင်ဆုံးရှုံးသွားသူတွေအတွက်စောက်လုပ်ပေးခြင်းလည်းဖြစ်ပါတယ်။သူတို့ကမထွက်ပြေးဘူးပေါ့လေ။ရွာအတွင်းမှာမိခိုနေကြတဲ့ဟာတွေမီလောင်သွားတဲ့အတွက်ကျွန်တော်တို့ကပြန်ပြီးသူတို့ကိုပံ့ပိုးတဲ့အနေနဲ့အစိုးရကလုပ်ပေးတာပါ။မလုံလောက်လို့ထပ်တင်ရင်လည်းထပ်လုပ်ပေးသွားမှာပါလို့ဘူးတီတောင်မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးမှုဦးကျော်မြင့်ထွန်းကပြောပါတယ်။အဲ့ဒီလိုကျက်သိန်း20တန်းမျောတိုင်မြေဆိုင်ဝါထရံကအိမ်အမျိုးအစားတွေကိုစောက်လုပ်ဖို့လက်ရှိမှာစီစဉ်နေပြီဖြစ်ပြီးအေးအေးအေးအတွက်နဲ့လောင်းငါမှုမရှိ၍တင်ပြလာပါကထပ်မံဆောက်လုပ်ပေးသွားမယ်လို့လည်းဆိုပါတယ် ARSA အကြံဖတ်ဖြစ်စဉ်မတိုင်မီအဲ့ဒီကျေးရွာမှာလူဦးရေ1800နဲ့နေအိမ်300ဝန်းကျင်ရှိခဲ့ပေမဲ့လက်ရှိမှာလူဦးရေ900ခန့်နဲ့မီးမလောင်မဲ့အိမ်ခြေ56လုံးကျန်ရစ်ခဲ့ပြီးယာယီနေအိမ်46လုံးဆောက်လုပ်လျက်ရှိကြောင်းသိရပါတယ်အဲ့ဒီကျေးရွာမှာတော့စာတင်ကြောင်းကိုပြန်လည်ဖွင့်လှစ်ထားပြီလည်းဖြစ်ပါတယ်ဒါပေမဲ့လည်းကျန်းမာရေးဆေးပေးခန့်တော့မရှိသေးဘူးလို့သိရပါတယ်ဒုက္ခသည်ငယ်ဆေးရေးစခန်းကန့်ကိုပိတ်သိမ်းပြီးပါကလွတ်လပ်စွာသွားလာခွင့်ကိုရရှိဖို့စစ်တွေမျိုးကတက်ကြီးပြင်ဒုက္ခသည်စခန်းမှာနေထိုင်သူတွေကလိုလားနေကြပါတယ်။ရခိုင်ပြည်နယ်မှာကန့်စုစုပေါင်း18ခုရှိနေပြီးအိမ်တော်စု2516စုလူဦးရေအားဖြင့်3015ဦးရှိနေပြီးအဲ့ဒီကန့်နေအလုံးကိုပိတ်သိမ်းနိုင်ရေးနိုင်ငံတော်အစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတို့ပူးပေါင်းဆောင်ရွက်လာနေတာလည်းဖြစ်ပါတယ်။တက်ကြီးပြင်ဒုက္ခသည်စခန်းတီ800စစ်တွေမှာကံစက်နှစ်ခုရှိနေပြီးအဲ့ဒီကထိုးစခန်းကိုပိတ်သိမ်းရေးအစိုးရကစီစဉ်လာမှုပေါ်ဒုက္ခသည်တွေကဖွင့်ဟလာတာလည်းဖြစ်ပါတယ်။စခန်းပိတ်လိုက်ရင်၄၅၆လလောက်ဆိုရင်ရိတ်ခါကိုပိတ်မယ်။ကိုယ့်ဟာကိုလှုပ်ရှားရမယ်။အဲ့ဒီချိန်ကျရင်ဘယ်နေရာမှာသွားလို့လည်းမရဘူး။တော်တော်ကိုကြက်သေးသွားမှာပဲ။အဓိကကတော့စခန်းကိုမပိတ်ခင်လွတ်လပ်စွာသွားလာခွင့်ရခဲ့ရင်ပို့ပြီးအဆင်ပြေပါမယ်လို့လူရည်6000ကျော်ခန့်နေထိုင်ကြတဲ့တက်ကီပြင်စခန်းမှာဥွှေလခအာဒူရဟိန်ကပြောပါတယ်။အရင်နေခဲ့တဲ့နေရာကိုပြန်လိုချင်တယ်ခီးသွားလာခွင့်လည်းလိုချင်တယ်လို့စခန်းမှာနေထိုင်သူနောက်ထပ်တဦးဖြစ်တဲ့ဦးလီတူကပြောပါတယ်တက်ကီပြင်စခန်းကိုပိတ်သိမ်းဖို့အစိုးရကယခုနှစ်ဇန်နဝါရီလကနေစတင်ပြီးစီစဉ်နေပြီဖြစ်ပါတယ်စခန်းအတွင်းနေထိုင်သူတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့အပြီးတိုင်ပိတ်သိမ်းနိုင်ရေးအတွက်နေထိုင်သူဒုက္ခသည်များနဲ့အစိုးရကြားညှိနှိုင်းနေရစေဖြစ်ပါတယ်ခင်ဗျာဒုက္ခသည်တွေကသူတို့အနေနဲ့လွတ်လပ်စွာသွားလာနေထိုင်ခွင့်ရရှိဖို့ကိုသာမျှော်လင့်နေကြပါတယ်အစိုးရအနေနဲ့လက်ရှိတက်ကြီးပြင်စခန်းအနီးတစ်ဝိုက်မှာသာပြန်လည်နေရာချထားပေးမည်လို့ပြောဆိုထားပါတယ်။အဲဒီစခန်းကတော့2012ခုနှစ်ပြည်ပခဖြစ်စဉ်နဲ့ကြောင့်စတင်ပေါ်ပေါက်လာခဲ့တာဖြစ်ပြီးအခုဆိုရင်6နှစ်ကျော်ခဲ့ပြီဖြစ်ပါတယ်။လက်ရှိအချိန်မှာစခန်းတွင်နေထိုင်သူတွေကကမ္ဘာစားနပ်ရိက္ခာအဖွဲ့ World Food Program WFP မှာစားနပ်ရိက္ခာတွေထောက်ပံ့ထားပါတယ်။ Mr. Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာချန်ဘေးကော်မရှင်အဖွဲ့ရဲ့အကြံပြုချက်များထဲမှာပါရှိတဲ့ IDBS စခန်းတွေကိုပိတ်သိမ်းပြီးနောက်နိုင်ငံသားဖြစ်ခွင့်ရှိသူတွေကိုလွတ်လပ်စွာသွားလာခွင့်ပေးရန်ဆိုတဲ့အချက်ကိုအစိုးရကနေအကောင့်အထည်ပေါ်ဆောင်ရွက်နေရလဲဖြစ်ပါတယ်ခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းစီစဉ်တွေပြီးမှာတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားထင်ဟပ်စေမယ့်သတင်းဆောင်ပါအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ခက်ခဲကြမ်းတမ်းလာတဲ့ငြိမ်းချမ်းရေးခရီးရှည်ကြီးမှာလူအများကလေးစားအားထားရတဲ့ငယ်ရွယ်နှုတ်ပြောတဲ့အချိန်တွေကိုပေးဆက်ရင်းငြိမ်းချမ်းရဖို့ကြိုးစားနေတဲ့ရခိုင်အမျိုးသမီးတယောက်အကြောင်းကိုတင်ဆက်ပေးသွားမှာပါခင်ဗျာဒီသတင်းဆောင်ပါကိုတော့ယုံမရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကပေးပို့ထားတာလည်းဖြစ်ပါတယ် သူကတော့ရခိုင်အမျိုးသမီးများအစည်းအရုံးဒုဥက္ကဋ္ဌဒေါ်စောဆန်ငိမ့်သူဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာအခြေစိုက်တဲ့ရခိုင်အမျိုးသမီးများအစည်းအရုံးကို2000ခုနှစ်မှာစတင်ဝင်ရောက်ခဲ့သူလည်းဖြစ်ပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပေးတဲ့ငြိမ်းချမ်းရေးဆရာဖြစ်တဲ့နန်းကိုတက်ရောက်ခဲ့ရကနေအစားပြုပြီးတော့ငြိမ်းချမ်းရေးခီးထဲပါဝင်လာခဲ့တာပါ
။ပထမဆုံးအနေနဲ့ကျွန်တော်တို့ကငြိမ်းချမ်းရေးပညာပေးသင်ပေးမယ်ဆိုတဲ့အချိန်မှာကျွန်မအနေနဲ့ကအရင်ကြီးအယုံကြည်မရှိဘူးပေါ့။တကယ်ပဲငြိမ်းချမ်းရေးပညာပေးသင်တန်းကိုတက်ပြီးတဲ့နောက်မှာဒါကငြိမ်းချမ်းရေးဆိုတဲ့အနှစ်သာရကိုပိုးပြီးတော့နားလည်လာခဲ့တယ်။ဆိုတော့နေတူတူကမငြိမ်းချမ်းမှုတွေနဲ့ခံစားနေရတဲ့ဂျားတွေကနေပြီးတော့လူတူဦးတယောက်ချင်းစီအနေနဲ့ငြိမ်းချမ်းရေးကိုပုံအမြဲတမ်းတည်ဆောက်နေဖို့လိုတယ်ဆိုတဲ့အပိုင်းကိုနားလည်လာခဲ့တယ်။ပြီးတော့ငြိမ်းချမ်းရေးရဲ့အနှစ်သာရပေါ့နော်ငြိမ်းချမ်းရေးတန်ဖိုးဆိုတဲ့ဟာကိုပိုပြီးတော့သိမြင်လာခဲ့တယ
်။ရခိုင်မျိုးသမီးများအစည်းအရုံးကဦးဆောင်ပြီးတော့ကမ္ဘာကူလာသမဂ EU နိုင်ငံနဲ့ ASEAN နိုင်ငံတွေကိုတွားရောက်ပြီးနိုင်ငံတွေနဲ့နေဆက်ဒေတာသျှောက်ဒုက္ခမျိုးစုံခံစားနေတာတွေကိုတင်ပြခဲ့တယ်လို့နေဆက်ဒေတာကဒုက္ခတဲ့အမျိုးသမီးတွေကိုလည်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပညာပေးလုပ်ငန်းတွေလှုပ်ဆောင်ပေးခဲ့ပါတယ
်ကျွန်တော်တို့ဗီဒူတွေအနေနဲ့တစ်ခါတစ်ခါကြားလို့ရှိရင်ကိုရီးယားမငြိမ်းချမ်းမှုကိုဘာကြောင့်မငြိမ်းချမ်းရသလဲဆိုတဲ့ဟာမျိုးကိုစဉ်းစားချက်ကအားနည်းတယ်ဘာဖြစ်လို့လဲဆိုတော့ဘဝကံအကြောင်းတရားမကောင်းလို့မငြိမ်းချမ်းရတာပေါ့နော်ဘာကြောင့်ဒီမငြိမ်းချမ်းမှုတွေဒီသူလူထုတွေခံစားနေရလဲဆိုတဲ့ဟာကိုသိနိုင်ဖို့အတွက်ကိုကျမတို့ကစီးရုံးလို့ဆိုရေးကနေတဆင့်ဒီသူတွေကအမှန်တကယ်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူမငြိမ်းချမ်းမှုတွေရှိနေတယ်ဆိုတာကိုဒီသူတွေကိုယ်တိုင်နားလည်သိမြင်လာဖို့အတွက်အသိပညာပေးတွေစီးရုံးလို့ဆိုမျိုးတွေတစ်ဖက်ကဒီတွင်ဒီပါမှာလုပ်တယ
်ဒေါ်စောဆန်ငိမ့်သူဟာပင်ကိုဗီဇာရအေးအေးဆေးဆေးနေတတ်သူဖြစ်ပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့ရည်ရင်ကြောပေါ်မှာမျောပါပြီးတဲ့နောက်တော့နိုင်ငံအတွက်ပြည်သူအတွက်လှုပ်ဆောင်ခြင်းစိတ်တွေပြင်းထန်ခဲ့သူတယောက်ဖြစ်လာပါတော့တယ်။လူထုတိုက်ပွဲဖို့ဆောင်ရေးကော်မတီတွေတခြားလက်နက်ကိုင်အဖွဲ့တွေနဲ့ပေါင်းစည်းထားတဲ့နိုင်ငံရေးတပ်ပေါင်းစုတွေမှလည်းကိုယ်စားလှယ်အနေနဲ့ပါဝင်ပြီးငြိမ်းချမ်းရေးအတွက်သူတက်ဆွမ်းသမျှစူးစမ်းခဲ့သူပါ။ဒါပေမဲ့လည်းသူ့ရဲ့အသက်အရွယ်ငယ်ရွယ်မှုကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတဘာရင့်သူတွေရဲ့မယုံကြည်မှုတွေတိုက်ခိုက်မှုတွေကိုလည်းခံခဲ့ရသူဖြစ်ပါတယ်
။ဆက်ပြီးတော့ဆရာဖြစ်တင်နန်းဆင်းပြီးတော့ဆင့်ပွားတင်နန်းပြီးမယ်ဆိုပြီးတော့မှဒီမှာဒီစတီသားမှာကျမကအဲဒီနီးဆက်ရနိုင်ငံရေးပါတီအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုဖိတ်တယ်အဲ့ဒီမှာဆိုလို့ရှိရင်ကျမကအရန်ငယ်တော့လေအရန်ငယ်တော့ဟာစောဆန်ကြီးသူကငငယ်ယူရင်းနဲ့ပေါ့ဟိုဟာစင့်ပွားတင်တန်းကိုပြီးမယ်ဘာတင်စရာလိုလဲပေါ့အဲ့လိုဟိုဖိတ်ကြားတဲ့အချိန်မှာအဲ့လိုမျိုးပြန်တွန်းပြန်တဲ့အနေအထားတွေရှိတယ်မလိုဘူးပေါ့ပြီးတော့ပြန်ပြောတယ်ညီငယ်ရေးဆိုတာအရာရာပြည့်စုံပြီးကိုလိုတဲ့အရာပြည့်စုံပြီးဆိုလို့ရှိရင်ဒါငင်းချမ်းရေးကိုတင်းတန်းတက်နေစမ်းမလို့ဘူးဆိုပြီးတော့မှအဲ့လိုမျိုးတွန့်ပြန်မှုတွေကိုလည်းကြုံခဲ့ရတယ်။နောက်တစ်ဖက်မှာလည်းကျွန်တော်တို့နေဆက်ဒေသမှာရှိနေတဲ့ဒီလက်နက်ကိုင်အင်အားစုတွေကကျွန်တော်ကပြောလဲဆိုတော့စောဆန်ရင်းကူကတဲ့လက်နက်ကိုင်ဟိုလက်နက်ကိုင်တိုက်ပွဲကိုဆန့်ကျင်တဲ့သူဖြစ်တယ်တဲ့။အဲ့ဒါကြောင့်မို့သူ့ကိုမထောက်ခံပါနဲ့ပေါ့။သူပြီးတဲ့တင်းတန်းတွေကိုဆိုလို့ရှိရင်လည်းမတက်ပါနဲ့ပေါ့။သူစကားကိုလည်းနားမထောင်ပါနဲ့ဆိုတော့လက်နက်ကင်အဖွဲ့အစည်းကတချို့ပုံကိုယ်တွေရဲ့တက်ခိုက်မှုတွေလည်းခံခဲ့ရပါတယ်
။ပြည်ပနိုင်ငံမှာနစ်ဒေါ်ဂျာဖျက်တမ်းပြီးပြည်တွင်းကိုပြန်ဝင်လာတဲ့ချိန်မှာတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်18ခုမှာငြိမ်းချမ်းရေးပညာပေးလုပ်ငန်းတွေကိုလုပ်ကင်ခဲ့ပါတယ်။ဒီလိုလုပ်တာနဲ့ပတ်သက်ပြီးတော့လည်းအသက်အန္တရာယ်ကိုချိန်ချောက်တာတွေနဲ့ပါရင်ဆိုင်ခဲ့ရပါတယ်
။ကျမတို့ဝင်လာတဲ့အချိန်မှာဆိုလို့ရှိရင်ပြည်သူလူထုတွေကအကြမ်းဖက်မှုကိုအကြမ်းဖက်မှုနဲ့ပဲတွန့်ပြန်ရမယ်ဆိုပြီးတော့မှနားလည်ထားတယ်ဆိုရင်ကျမတို့အများရန်ပဲသူတစ်လက်ကိုတစ်လက်အဲ့လိုမျိုးအကြမ်းဖက်နေမယ်ဆိုလို့ရှိရင်အကြမ်းဖက်မှုတန်တရာဘယ်တော့မှပြီးစုမှာမဟုတ်ဘူးပေါ့အဲ့ဒါကြောင့်ရခိုင်မျိုးသမီးများအစည်းအဝေးဒီတွင်းကိုစောင့်ဝင်လာတဲ့အချိန်မှာလူခွင့်ရေးနဲ့ဒီငင်းချမ်းရေးပညာပေးတွေကိုစပြီးတော့လုပ်တယ်လုပ်တဲ့အချိန်မှာကျမတို့တတ်မယ်ဆိုတဲ့အထီးကိုချင်းချောက်ချင်းတာကိုခံခဲ့ရတယ်အခုပဲလာတတ်မယ်ဆိုတဲ့ဟာမျိုးတွေကိုလည်းချင်းချောက်ချင်းခံရတယ်ဒါပေမဲ့လာခဲ့ပါအရင်ဆုံးကျမနဲ့စကားပြောကြည့်ပါဘောနော်အဲ့လိုမျိုးပုံစံနဲ့ပဲအဲတဖြည်းဖြည်းနဲ့ဖြည့်ရှင်းသွားခဲ့ရတဲ့အချိန်ပေါင်းလည်းမနည်းပါဘူ
းသူကငြိမ်းချမ်းရေးလုပ်ငန်းတွေပေါ်စိတ်ရောကိုယ်ပါနစ်ပြီးလောက်ကင်နေတာကြောင့်မိသားစုနဲ့လည်းနစ်ရှည်လာများစွာဝေးပြီးနေထိုင်ခဲ့ရသူဖြစ်ပါတယ်မွေးချင်း၈ယောက်ရှိတဲ့အထဲမှာငယ်ဆုံးလည်းဖြစ်တယ်လို့မိခင်ဖြစ်သူကလည်းသူ့အသက်၁၇နှစ်လောက်ကတည်းကဆုံးပါသွားခဲ့ပါတယ်မိသားစုရဲ့အဝေးမှာအများဆုံးနေရတဲ့အတွက်အငယ်မှုလေးတွေကလည်းရှိလို့နေပါတယ်
ကျမဒီ27ကနေစပြီးတော့အဲဒီအင်ပြန်လာခဲ့တဲ့2013အချိန်ထိမိသားစုနဲ့ကင်းဝင်နေခဲ့တယ်ပြီးတော့ဆက်သွယ်မှုဆိုတာလည်းမရှိဘူး ဆက်ဆက်ဆက်တွေ့မှုကလည်းလုံးလုံးမရဘူးပေါ့လုံးလုံးရနိုင်တဲ့အနေအထားမှမရှိဘူးဖြစ်ဘူးတော့လို့မိသားစုနဲ့အဆက်အသွယ်မရှိခဲ့ဘူး2001မှာဒီဆိုင်ကယ် accident ဖြစ်တယ်ပေါ့နော်အဲထိုင်းနိုင်ငံမှာပေါ့အဲစီးရင်ရောက်သွားစီးရင်ရောက်တော့အဲ့ဒီအချိန်မှာပဲကိုစီမကတော့ကိုလုံးနဲ့ကိုဆိုတော့ကိုရဲ့အပေါင်းအဖော်တွေကလာပြီးတော့စားစရာတွေလာပေးလာချထားခဲ့လိုက်ပြီးတော့ပြန်သွားလိုက်အဲ့လိုပုံစံမျိုးလို့ဆိုရင်ကိုအနားမှာတယောက်မှမရှိဘူးရုံးပြန်ကြတယ်ဆိုတော့လေညအဲ့ချိန်မှပြန်လာတယ်ဆိုတော့စီမတယောက်ထဲပဲအဲ့ဒီအချိန်မှာတော့တော်တော်လေးတတိယခဲ့တဲ့အပိုင်းတော့ရှိပါတယ်
တိုင်းသာလက်နက်ကိုင်းခေါင်းဆောင်တွေပါဝင်တဲ့လော့ခီလာထိတ်သီးညီလာခံကိုတော့သူဘယ်တော့မှမေ့နိုင်မှာမဟုတ်ပါဘူးညီလာခံကျင်းပနေချိန်တဲ့တပြိုင်တည်းမှာပဲဖခင်ဖြစ်သူလည်းမကြမ်းမမာဖြစ်နေခဲ့ပါတယ်။ဒါပေမဲ့လည်းအလုတာဝင်တွေကိုပဲဦးစားပေးရမယ်ဆိုတော့ဖခင်ဖြစ်သူရဲ့စကားအတိုင်းမကြမ်းမမာဖြစ်နေတဲ့ဖခင်ကိုထားခဲ့ပြီးငြိမ်းချမ်းရေးတာဝန်ထမ်းရွက်ခဲ့သူတယောက်ပါ
။ဟိုနောင်တဆိုလို့ရှိရင်လည်းမှားမယ်မထင်ဘူးပေါ့။အဖေအသက်ကို3မိနစ်ပဲမီ။အဲ့ဒီ3မိနစ်မီလိုက်တဲ့အချိန်မှာဟိုအဖေတခုပြောခဲ့တာရှိတယ်။ဒါပေမဲ့ကျွန်မမသိတော့ဘူး။စကားလုံးဝမပြီးတော့အဖေနောက်ဆုံးပြောခဲ့တဲ့စကားတစ်ခုကကျွန်မမရလိုက်ဘူးအဲ့ဒီအပေါ်မှာတော့အဖေဘာများမှာခဲ့လဲဆိုတဲ့ဟာကိုတော့တွေးပြီးတော့မှစိတ်မကောင်းဖြစ်မိတာရှိပါတယ်။ကောင်းနေသူအဓိကလူမှုအတိုင်းဝိုင်းတစ်ခုကဘာကြီးတစ်ခုငင်းချမ်းဖို့ဆိုတဲ့ဟာကကျွန်တော်တို့ဒီလူတူဦးတယောက်ချင်းမှာအခြေခံနေဆိုတဲ့ဟာကိုဒီကဘာပေါ်မှာရှိနေကြတဲ့လူသားတယောက်ချင်းစီကလက်ခံဖို့လိုတယ်ငင်းကြေးကိုခေါ်ဆောင်နိုင်တဲ့အသေးကိုငင်းကြေးကိုတိဆောက်နိုင်တဲ့နှလုံးသားအဲ့ဒီဟာတွေကိုအမြဲတမ်းရှိနေဖို့လိုတယ်ဒါတွေရှိနေမှဒီလူမှုအတိုင်းဝန်ကငင်းချမ်းမှာဖြစ်တယ်လူတယောက်မှအချင်းချင်ရမဲ့ဟိုတာဝန်ဝတ္တရားတွေပေါ့နော်လူတယောက်မှငင်းကြေးတက်ကိုအချင်းချင်ရမဲ့ဝတ္တရားတွေကိုနေ့စဉ်နဲ့အမြအချင်းချင်နေမှနေ့စဉ်နဲ့အမြလုံးနေမှဒီလိုမျိုးငင်းချမ်းတဲ့လူမှုကပါကိုကျွန်တော်တို့တည်ဆောက်နိုင်မှာဖြစ်တယ
်သူကိုသူတက်လူအများကိုချစ်သူမိသားစုအရေးထက်ငြိမ်းချမ်းရေးကိုဦးစားပေးသူဘာတွေပင်ပန်းခက်ခဲနေပါစေနိုင်ငံအတွက်အမျိုးသမီးတွေအတွက်ဆိုရှေ့ဆုံးကရှိသွားမယ်အမျိုးသမီးတူပါပဲယူမာရေဒီယိုမဂ္ဂဇင်းရဲ့ပတ်စင်ရေဒီယိုစီစဉ်ဒီမှာတင်ပြီးဆုံးပါပြီနောက်သတင်းပတ်ဒီမှာလည်းဆက်လက်နားဆင်လိုက်ဖို့ဖိတ်ခေါ်လိုက်ပါတယ်ဒီစီစဉ်ကိုသတင်းများပေးပို့လိုတာဝေဖန်အကြံပြုလိုတာတွေရှိရဆိုရင်တော့ info@arganyoma.org နဲ့ yomaradio@gmail.com တို့ကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09255165772ကိုလည်းတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျွန်တော်တို့စီစဉ်ကိုဒီတင်မဲ့ရနာပါရစေခင်ဗျာသောသားရှင်များကိုစိတ်နှပြကျန်းမာရွှင်လန်းနိုင်ကြပါစေခင်ဗျာ